ကဲပမခတကတင်းထုတ်ခင်ဗျာကျွန်တော်တို့ဒီသကြံကာလာပြီးမှာပေါ့နော်ဒီနားနှာခေါင်းလေကြောင့်နဲ့ပတ်သက်ပြီးတော့ဖြစ်တဲ့အကြောင်းတွေကျွန်တော်တို့ပြီးတဲ့တစ်ပတ်ကပြောခဲ့တဲ့အခါမှာနားအကြောင်းကိုကျွန်တော်တို့အဓိကပြောပြခဲ့ကြတယ်ပေါ့အခုတော့ဆရာကြီးဒီနှာခေါင်းနဲ့အာခေါင်းကိုဆက်ပြီးတော့ပြောကြအောင်ဆရာအဲ့တော့ဘလူယောဂာတွေကဒီနှာခေါင်းနဲ့အာခေါင်းနဲ့ပတ်သက်ပြီးတော့ဖြစ်တာများလဲဆိုရင်လေဆရာ
နှာခေါင်းနဲ့ပတ်သက်ပြီးတော့နိအများဖြစ်တော့နှာခေါင်းကအရှိမကဘာဖြစ်တဲ့ကြောင့်မလို့နှာခေါင်းကဒါလိုက်ဣတာမရှိဘူးတကယ်လို့နေပူတဲ့ထွက်လိုက်ရေးထိလိုက်ဆိုလို့ရှိရင်အာအင်ကိုခန္ဓာခုကအာနေတဲ့ခြင်းဆိုလို့ရှိရင်ကျွန်တော်နှာခေါင်းကလေဆိုင်လူဆိုင်ပစ်ဆိုနှာခေါင်းဘေးကလေးအိတ်လေကြုံတတ်တဲ့လူဆိုရင်အဲ့လိုမျိုးကြည့်ရင်ပြီးတဲ့ခါကျလို့ရှိရင်ဆက်နေဆက်ရဖြစ်တတ်ပါလေ
ထိတ်ကန်တာလို့ခေါ်လားဆရာ
နှာခေါင်းပြီးလေးအိတ်ရောင်တာပါဟုတ်တယ်ထိတ်ကန်တာလို့ခေါ်ကြတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆက်ပြောပါဆရာအဲ့ဒီအကြောင်းလေး
အဲ့ဒီရဲ့ဟိုလက္ခဏာတွေကတော့နှာခေါင်းပိတ်တယ်တစ်ခါလေကျလို့ရှိရင်နှာရည်ချက်တယ်တစ်ခါလေကျလို့ရှိရင်နှာခေါင်းဘေးကလေးအိတ်နေရပါတော့မျက်နှာညာဘက်သို့မဟုတ်ဘယ်ဘက်မျက်လုံးအောက်ကလေရောင်ရည်နဲ့ရောင်တယ်မရောင်လို့ရှိရင်လည်းကိုက်လာတယ်တစ်ခါကျရင်မျက်လုံးအပေါ်မှာဖန်တဆိုင်နဲ့ဆိုတာရှိတယ်အဲ့ဒီဆိုတဲ့ရောင်တော့ရှိနေမျိုးလုံးပေါ်ကိုက်တယ်။ဒါကြောင့်လို့ရောင်နဲ့ဆိုင်နက်စ်ပေါ်မူတည်ပြီးတော့ခေါင်းကိုက်တာလေနေရာပြောင်းပါတယ်။ဒါကြောင့်လို့နှာခေါင်းပိတ်တယ်၊နှာရည်ကျတယ်၊ဖျားတယ်၊ခေါင်းကိုက်တယ်ဆိုလို့ရှိရင်တော့ဒါကအိတ်ကန်တာတို့မဟုတ်ရှင်နှာခေါင်းပိတ်ရလေရောင်တယ်လို့သဘောပေါက်အောင်ပါပါ။အ
ဲ့ဒါက
ျလို့ရှိရင်တော့တက်ကြွနဲ့ဆရာနဲ့ပြပြီးတော့အဲ့ဒါကကျွန်တော်တို့ X-ray ဓာတ်မရိုက်ကြည့်ရပါတယ်။ဓာတ်မရိုက်ကြည့်တော့မှနှာခေါင်းပိတ်ရလေရောင်လားမရောင်လားသိရပါတယ
်ဟုတ်ကဲ့ဆရာ
တချို့ကျတော့ဟုတ်ကဲ့တချို့ကျတော့ CT ဓာတ်မှန်တွေရိုက်ကြပါတယ်အဲ့ဒါတော့မှနှာခေါင်းပိတ်ရလေ